ဟောင်ကောင်ကလူပြတ်တဲ့နေရာတစ်ခုမှာလက်လုပ်ဘုံတွေစမ်းသပ်ခဲ့တဲ့ဖြစ်နယ်ဖတ်သက်ပြီးတော့တန်ကြာရှိသူလူ3ယောက်ကိုဒီကနေ့မှာဖမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပါရယ်သူတို့နဲ့အတူဖောက်ခွဲရေးဓာတ်ပစ္စည်းတွေကြီးကားအင်ဂျီတွေနဲ့တန်းငွေကမျက်နှာဖုံးတွေပြင်အဝေးထိန်ကိရိယာတွေကိုပါဖမ်းမိတယ်လို့ရဲတပ်ဖွဲ့ကပြောပါရယ်ဂျွန်လာကစတင်လာခဲ့တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေမှာဖောက်ခွဲပစ္စည်းတွေဖမ်းဆီးမိနေတာဖြစ်ပြီးတော့ဒီနေ့ဖြစ်ရက်ကတော့နောက်ဆုံးဖမ်းဆီးမှုလည်းဖြစ်ပါတယ်။ရာဇဝတ်မှုကျူးလွန်ထားသူအဖြစ်တန်တရားရှိထားသူတွေကိုဟောင်ကောင်ကနေတရုတ်ပြည်မှာကြီးစီလွှဲပြောင်းပြီးတရားရင်ဆိုင်စေမဲ့ဥရေကျန်းတင်သွင်းခဲ့တဲ့ကိစ္စကိုအခြေခံပြီးတော့ပြီးခဲ့တဲ့ဂျွန်လကစပြီးဟောင်ကောင်မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်လာခဲ့တာဖြစ်ပြီးတော့အဲဒီဆန္ဒပြပွဲတွေအတွင်းမှာဖောက်ခွဲပစ္စည်းတွေကိုရဲကခြောက်ဖွေဖမ်းဆီးနေတာဖြစ်ပါတယ်။နှစ်လနေတုန်းကတော့အရေးအတန်တွေနဲ့ပတ်ထားတဲ့လက်လုံဘုံနှလုံးကိုရဲတွေကရှင်းလင်းခဲ့ရတယ်လို့ပြောပါတယ်။အဲဒီဘုံအများစုကိုတော့ဟောင်ကောင်ရဲတွေကိုတိုက်ခိုက်ဖို့ရည်ရွယ်တာဖြစ်ပေါ်ရတယ်ဆိုပြီးတော့လည်းရဲဘက်ကတန်လျာရှိနေပါတယ်။ကမ္ဘာတဝန်းကစစ်သွေးကြော်တွေအသုံးပြုတဲ့အင်အားပြင် TADP လက်လုံဘုံလက်လုံဖောက်ခွဲပစ္စည်း2ကီလိုဂရမ်ကိုလည်းပြီးခဲ့တဲ့ဇူလိုင်လမှာရဲတပ်ဖွဲ့ကသိမ်းဆည်းမိခဲ့ပါတယ်။လက်လော့ဖမ်းမိခဲ့တဲ့တခြားဖြစ်ရတဲ့ချို့မှာလည်းဖောက်ခွဲပစ္စည်းတချို့ကိုသိမ်းဆည်းရမိခဲ့ပါတယ်ခင်ဗျာ။